အမေရိကန်ပြည်ထောင်စုမှရှင်းဖန်းစည်းစဉ်အတွင်း African American အမျိုးသား George Floyd ဒေဆုံးခဲ့ရမှုအပေါ်စိတ်ဆိုးဒေါသထွက်နေကြသူတွေကတနည်းတွင်နေများတော့ကလည်း6ညဆက်တက်အဖြစ်ဆန္ဒပြခဲ့ကြပါတယ်။မြို့တော်တော်များများမှဆန္ဒပြသူတွေဟာအများအားဖြင့်ငြင်းငြင်းချမ်းချမ်းရှိပေမဲ့တချို့ကအကြမ်းဖက်မီးရှို့ဖျက်ဆီးတာ၊ဆိုင်တွေကိုဖျက်ဆီးဝင်ရောက်လူရက်တာတွေဖြစ်ခဲ့ပါတယ်။ Washington မြို့တော်အပြင် Los Angeles, Chicago, Miami, Detroit,ဖီလာဒယ်ဖီးယားစတဲ့မြို့ပေါင်း40ထက်မနည်းမှာညမထွက်ရအမိန့်ထုတ်ပြန်ထားကြပါတယ်။ Virginia နဲ့ Texas ပြည်နယ်အုပ်ချုပ်ရေးမှူးတွေကတော့အရေးပေါ်အခြေအနေထုတ်ပြန်ထားပါတယ်။ San Francisco မြို့တော်ပေါ်အပါအဝင်မြို့ကြီးတချို့ကမြို့တော်ဝင်တွေကလည်းညမထွက်ရအမိန့်ကိုအခြေအကန့်တမရှိထုတ်ပြန်ထားတယ်လို့ပြောပါတယ်။ဆန္ဒပြသူတွေနဲ့ရဲတွေထိတ်တိုက်တွေ့ပဋိပက္ခဖြစ်ခဲ့တဲ့နေရာတွေမှာတော့ရဲတွေက Rubber Jewelry မျက်ရည်ရုပ်ပုံးတွေတုံးလူစုခွဲခဲ့ကြပါတယ်။နယူးယောက်မြို့မှာတော့ညမထွက်ရအမိန့်ထုတ်ပြန်မထားပါဘူး။နယူးယောက်မြို့မှာနေကင်းဘက်ဆန္ဒပြသူတွေကိုရဲကခက်လန့်လန့်ကပဲစောင့်ကြည့်နေတယ်။ညဘက်မှာတော့ရဲရာရှိတွေကလူစုလူဝေးတွေကိုဖမ်းဆီးရှင်းလင်းမှုတွေရှိတယ်လို့ဆန္ဒပြသူတွေကလည်းအရာဝတ္ထုတွေနဲ့ရဲတွေကိုပြန်ပစ်ပေါက်ခဲ့ကြပါတယ်။မင်နီယပလစ်မြို့မှာအသက်46နှစ်အရွယ်လူမဲ George Floyd ကိုငွေအတုတုံးလိမ်ညာလို့ဆိုပြီးပြီးခဲ့တဲ့တနင်္လာနေ့ကရဲကဖမ်းဆီးစဉ်အတွင်းလက်နောက်ပြန်လက်ထိတ်ခတ်ပြီးမြေကြီးပေါ်မှာမှောက်ရထားတဲ့ Floyd ရဲ့လက်ရင်းပေါ်ကိုလူပြူရဲရာရှိတယောက်က10မိနစ်ကြာကြာအောင်ဒူးနဲ့ဖိထားခဲ့တာပါ Floyd ကသူ့အသက်မရှူနိုင်ဘူးလို့အချိန်ချင်းပြောတင်ကြရတဲ့ဗီဒီယိုထွက်ပေါ်လာခဲ့ပြီးတဲ့နောက်ပြီးခဲ့တဲ့အင်္ဂါနေ့ကစလို့ဆန္ဒပြမှုတွေစတင်ခဲ့တာဖြစ်ပါတယ်